စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုက်လွယ်ကွာကိုရောက်ရှိနေခြင်းတရနှစ်ဆယ်မမနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ KNDF ကပြောပါတယ်ရန်ကုန်ကတရင်ပေးပို့လာတာကိုအလိမ်မှာပြောပြပေးပါအောင်ခင်ဗျာ
September 4ရက်မနေ့က စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ဂရီနီပြည်နယ်လွိုင်ကော်မြို့ကိုရောက်ရှိနေချိန် 120 မမနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးတော့လူထိခိုက်ရှိမရှိအတိမပြုနိုင်သေးဘူးလို့ဂရီနီအမျိုးသားများကာကွယ်ရေးတပ် KNDF ကပြောရေးမြန်မာပိုင်းကိုပြောပါတယ် စစ်ကောင်းဆောင်ရဲ့လွိုင်ကော်ခီးစင်တဲ့တချိန်ထဲမှာပဲ September 4ရက်နဲ့9ရက်နေ့မှာတော့ဒီမော့ဆိုမြို့နယ် နမ်မေခမ်မြို့အနီးတစ်ဝိုက်မှာလက်ရက်ဆက်တိုက်လေရင်နဲ့ပေါင်900ပုံးနှလုံးနဲ့တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူတအူးသေဆုံးသွားတယ်လို့ဒေသရဲသတင်းမီဒီယာတချို့ကဖော်ပြထားပါတယ်။လွိုင်ကော်မြို့ကိုပြန်လည်ထူထောင်ရေးလုပ်ငန်းနဲ့လုံခြုံရေးလုပ်ငန်းတွေဆောင်ရွက်ပြီးတော့ပုံမှန်အခြေအနေရောက်အောင်ဆောင်ရွက်မယ်လို့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကသူ့ရဲ့လွိုင်ကော် ူတွေကလည်းဝိုင်းဝန်းပူးပေါင်းပါဝင်ကြဖို့လိုတယ်လို့သူကတိုက်တွန်းပြောထားပါတယ်လာမယ့်အောက်တိုဘာလအတွင်းမှာတကောင်စည်းကောက်ယူတဲ့လုပ်ငန်းတွေကိုအောင်မြင်အောင်ဆောင်ရွက်သွားမယ်လို့စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့ရဲ့လွိုက်ကော်ခရီးစဉ်မှာပြောပါရယ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲပြန်လည်ကျင်းပနိုင်ရေးကိုကြိုတင်ပြင်ဆင်ဆောင်ရွက်နေတယ်လို့လည်းသူကပြောပါရယ်ရွေးကောက်ပွဲမကျင်းပမီကြိုတင်ပြင်ဆင်တဲ့ကာလမှာကိုယ်စားလှယ်လောင်းတွေစီယုံရေးလုပ်ငန်းဆောင်ရွက်နိုင်ဖို့ဒေသရင်းတည်ငြိမ်အောင်ဆောင်ရွက်သွားမယ်လို့သူကပြောသွားပါရယ်စကောင်စီရဲ့ရွေးကောက်ပွဲအတွက်တကောင်စီရင်ကောက်ယူမဲ့ကိစ္စမဖြစ်မြောက်အောင်တားဆီးသွားမယ်လို့ KNDF စီရေးချုပ်ခူရီဒူးကအခုလိုပြောပါတယ
်။ဒါကဆိုရှယ်မူလေးမြလို့လာတယ်လို့ကျွန်တော်အနေနဲ့မျိုးနားလည်တယ်။နောက်ခုကတကောင်စီရင်ကိစ္စကောက်မယ်ဆိုတဲ့ကိစ္စကျွန်တော်ကြားသိရတယ်။တို့ပဲလည်းဖြစ်နိုင်ချေကတော့ရှိလိမ့်မယ်ပုံပေါ်လို့ပြီးတော့မှကျွန်တော်တို့လည်းတကောင်စီရင်ကိစ္စမဖြစ်အောင်လည်းကျွန်တော်တို့ကကောက်ဝယ်တားဆီးပါလိမ့်မယ်။
လက်ရှိအချိန်ထိလိုက်ကော်မျိုးနဲ့အနီးတစ်ဝိုက်မှာကရီဒီပူပေါင်းတက်နဲ့စစ်ကောင်စီတက်ကြနှစ်ဖက်တိုက်ပွဲဆက်ရှိနေပါတယ်။ဒီလိုအနေထားမှာပုံမှန်အခြေအနေပြန်ရောက်အောင်ဆောင်ရွက်မယ်ဆိုတာမဖြစ်နိုင်ပဲစစ်ကောင်စီရဲ့စိတ်ကူးရဲ့အိမ်မက်တာဖြစ်တယ်လို့ KNDF မဟုတ်ပြန်ကြားရေးတာဝန်ရှိသူတာအဲဆိုးက VOA ကိုပြောပါတယ်
။စစ်ကောင်စီရင်လို့ရေကောက်ပွဲကိစ္စနဲ့ပတ်သက်ပြီးတော့ဒါပြောသွားတာကတော့ဒါမဖြစ်နိုင်ဘူးလို့ပဲပြောရမယ်ပေါ့နော်။ဒါစိတ်ကူးရင်တက်ပဲဖြစ်တယ်။နောက်ပြီးတော့မှဒီလက်ကောမျိုးကိုထိန်းချုပ်နိုင်ချောင်းဆက်တပြေဟန်ပြတ်တက်ဟိုပြောဆိုခြင်းဒါဖြစ်ပါတယ်ပေါ့နော်။ဆိုတော့တော့ဒီလက်ကောနဲ့ဤတော့ဝိုင်းမှာတော့နှစ်ဖက်တီးတွဲတိုက်ပွဲတွေဖြစ်နေတော့ဖြစ်ပါတယ်။
တကောင်စည်းကောက်ယူပြီးတော့ရွေးကောက်ပွဲဖတ်တီးတာကနိုင်ငံတကာကိုချပြဖို့ကြိုးပမ်းမှုသာဖြစ်တယ်လို့ကရီဒီပီဂျာကလာအုပ်ချုပ်ရေးကောင်စီ IEC အတွင်းရေးမှူးနဲ့ကိုပညာကသုံးသပ်ပါတယ
်စစ်ကောင်စီကတော့ဒီသူဆက်ပြီးတော့မှတကောင်စီလောက်နေအောင်တော့ဒါရနိုင်ငံကိုပြလို့ကောင်းတဲ့အချက်တစ်ချက်ပေါ့နော်အဓိကတကောင်စီကောက်တယ်လို့တယ်ဆိုတာကလည်းအလုံးတိတဲ့အတိုင်းပဲတယောက်တစ်ဆိုးမှုရှိပြီးငိတ်ချမ်းတာယောင်မှုရှိပြီးတင်းငင်းမှုရှိပြီးနေမျိုးဆိုးမှုရှိတယ်ဆိုတဲ့ဟာကိုသူကဒါရ reflect ကိုပြတဲ့ဘောလည်းပါတော့ပေါ့နော်အဲ့ဒီတချို့အဲ့ဒါအတင်းလို့လည်းပါပါတယ်ပေါ့နော်ဒီကဘောပပချင်းပြချင်းကတပိုင်းဖြစ်မယ်လို့ဆိုသူတို့နိုင်ငံတကာကိုပြချင်းတဲ့ပိုင်းကသူတို့ထိတ်ချုံနိုင်တယ်သူတို့လက်အောက်မှာရှိတယ်ဆိုတော့เนาะ
ပြီးခဲ့တဲ့ဇူလိုင်လတုန်းကစစ်ရှောက်ဒုက္ခသည်တွေနေရပြန်လာဖို့စစ်ကောင်စီကတိုက်တွန်းတာဈေးဆိုင်တွေဖွင့်လှစ်ပြီးတော့ရင်းလိုင်းတွေပြေးဆွဲခိုင်းတာမျိုးရှိခဲ့ပါတယ်ဒါပေမဲ့တိုက်ပွဲပြန်ပြင်းထန်တာနဲ့စစ်ရေးတင်းမာမှုတွေကြောင့်ဒေသခံအများစုကမပြန်နိုင်သေးပါဘူးလွိုက်ကော်မျိုးကိုအပြေအဝထိတ်ဆုံနိုင်မှုနှစ်ဖက်အဖွဲ့ကဆက်လက်ကြိုးပမ်းနေပြီးတော့မြေပြင်မှာတည်ငြိမ်မှုမရှိဘူးလို့ဒေသခံတွေက VOA ကိုပြောပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတလေးလုံးစစ်စင်ရင်မှာဒီမော့ဆူရှာတော်ရွာသက်မိုးပြဲမော်ချီနဲ့မဲဆယ်မြို့အပါဝင်မြို့ရှိခုလောက်ကရီဒီပူပေါင်းတပ်ဘက်ကသိမ်းပိုက်ထိ ंछ ုပ်ထားပါတယ်။တော်လရင်ဘက်ကထိ ंछ ုပ်ထားတဲ့နေရာတွေမှာ2024ခုနှစ်နှစ်စမ်းပိုက်ကလေးကအုပ်ချုပ်ရေးရန်ရာလုပ်ငန်းတွေအစာပြိုးနေတယ်လို့ကရီဒီပီဂျာကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းရေးမှူးနဲ့ကိုမညာကဗီဒီယိုကိုပြောဆိုမှုပါတယ်ရှင်